ဒေါက်တာဆီယူကိုချိန်မြင့်လာတဲ့ Freedom of the City of London လွတ်မြောက်ရေးဂုဏ်သုဆောင်ဆုကိုပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုကင်းမဲ့တဲ့နိုင်ငံသားစင်းလို့ရက်တွေကိုရှုံချပြောဆိုဖို့ကြက်ကွက်ခဲ့တာအတွက်ဒီဂုဏ်သုဆောင်ဆုရုပ်သိမ်းဖို့လန်ဒန်မြို့တော်ကော်ပိုရေးရှင်းကဆုံးဖြတ်ခဲ့ပေမဲ့ယာယီဆိုင်းငံ့ထားရကနေအခုတော့အပြေးတိုင်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။အကြောင်းစုံကိုဆက်ပြီးတင်ပြကြပါမယ်။ဒေါက်တာဆီဂျီကိုချင်းမြင်လာတဲ့ Freedom of the City of London ဂုဏ်သုဆောင်ဆုကိုပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ကြောင်းလန်ဒန်မြို့တော်ကော်ပိုရေးရှင်းကမတ်လ5ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကြေညာချက်ထဲမှာအဖွဲ့ဥက္ကဋ္ဌစာဒေးဗစ်ဝူတန်ကအခုလိုပြောဆိုထားပါတယ်
။ဒီနေ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုကင်းမဲ့တဲ့နိုင်တဲ့စီရင်လုပ်ရက်တွေကိုကျွန်တော်တို့အဖွဲ့ကပြစ်တင်ရှုတ်ချကြောင်းပြသလိုက်တာဖြစ်ပါတယ်။အဲ့ဒါတွေကိုမကြသေးခင်ကဒေါက်တာဆီဂျီကိုယ်တိုင်ဦးဆောင်ပြီးတက်ရောက်တဲ့နယ်သာလန်နိုင်ငံတဟိတ်မြို့တရားရုံးမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ပတ်သက်လို့အသေးစိတ်ကြားနာခဲ့ပြီးဖြစ်တယ်လို့အထောက်အထားတွေလည်းသိရှိခဲ့ရပြီးဖြစ်ပါတယ်။ဒီကြားနာမှုမှာဒေါက်တာဆီဂျီဟာမြန်မာအစိုးရနဲ့အတူပူးတွဲရပ်တည်ခဲ့ပြီးလန်ဒန်မြို့တော်ပူးပေါင်းဆောင်ရွက်ရေးအဖွဲ့လွတ်လပ်မှုဆိုင်ရာကော်မတီရဲ့အကြောင်းကြားစာတွေကိုပြန်ကြားဖို့ပြက်ကွက်ခဲ့တဲ့အတွက်ဒီစုကိုပြန်လည်ရုပ်သိမ်းရေးသဘောထားပုံမခိုင်မာသွားပါတယ်
။ဂုဏ်သုဆောင်စုကိုပြန်လည်ရုပ်သိမ်းဖို့ဖြစ်လာတဲ့အကြောင်းရင်းနဲ့ပတ်သက်လို့လန်ဒန်အခြေစိုက်ဘာမာကင်ပင် UK အဖွဲ့ဒါရိုက်တာ Mark Farmana ကအခုလိုသုံးသပ်ပါတယ
် In 2017 the City of London Corporation gave Aung San Suu Kyi this honorary freedom award at the time
the 2017 တုန်းကလန်ဒန်မြို့တော်ကော်ပိုရေးရှင်းဟာတောင်ဆန်းစုကြည်ကိုဂုဏ်သုဆောင်လွတ်မြောက်ရေးဆုချီးမြှင့်ခဲ့ပါတယ်အဲ့ဒီတုန်းကနိုင်ငံတကာအသိုက်အဝိုင်းအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအသည်ပူပေါင်းရေးပေါ်အကောင်းပြုနေကြပါတယ်ဒါပေမဲ့လန်ဒန်မြို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေ၊ဘဏ်လုပ်ငန်းကြီးတွေနဲ့ကုမ္ပဏီကြီးတွေတရှိရာ City of London ရဲ့ Corporation ကတော့မြန်မာနိုင်ငံကိုစီးပွားရေးရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတရားဖြစ်ရှိနေခဲ့ကြပြီးတိစုချိမနှက်ခြင်းအဖြစ်စီးပွားရေးဆက်ဆံမှုပုံမအစဉ်ပြေလာလိမ့်မယ်လို့လည်းယူဆခဲ့ကြတာပါ။ဒါပေမဲ့နောက်ပိုင်း2019အောက်တိုဘာလမှာရိုဟင်ဂျာပြည်ထနာပေါ်ပေါက်ခဲ့တာ၊လူခွင့်ရေးချိုးဖောက်မှုတွေရှိလာတာ၊နိုင်ငံရေးအကျဉ်းသားတွေဆက်ရှိနေတာ၊ဒါတွေကိုတွေ့လာရတော့လန်ဒန်မြို့တော် Corporation ဖွဲ့ဝင်တချို့ကဒီစုအတော်ဆန်စစ်တီကိုဆက်ပြီးပေးတင်သလားဆိုပြီးမေးခွန်းထုတ်လာကြပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်ဆုစီကိုစာမျက်နှာရေးသားပြီးသူတို့ရဲ့စိုးရိမ်တောင်းကြမှုတွေနဲ့ဒီကိစ္စကိုအကြောင်းပြန်ကြားပေးဖို့မေးမြန်းခဲ့ပေမဲ့ဒေါက်ဆန်စစ်တီကတော့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။ဒါကြောင့်အခုကမှသူတို့ကဒီစုကိုပြန်လည်ယူသိမ်းခဲ့တာဖြစ်ပါတယ်
။ Freedom of the City of London ဂုဏ်သုဆောင်စုကိုဒေါက်ဆန်စစ်တီကပြန်ယူသိမ်းဖို့2019ဇန်နဝါရီလတည်းမှာကောင်စီအဖွဲ့ဝင်တွေမဲခွဲဆုံးဖြတ်ခဲ့ပေမဲ့မယုတ်သိမ်းလေးပဲဆိုင်းငံ့ထားကြတာပါအဲ့လိုယုတ်သိမ်းဖို့အပိသက်ဆုံးဖြတ်ချက်မချခင်ပြန်လည်ဖြည့်ဆည်းချက်ပေးနိုင်ကြောင်းဒေါက်ဆန်းစုကြည်စီကိုစာရေးသားအကြောင်းကြားခဲ့ပါတယ်မြန်မာနိုင်ငံမှာလွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုအကြမ်းမဖက်တဲ့အနည်းနဲ့ရရှိပြောင်းလဲနိုင်အောင်ကြိုးစားဆောင်ရွက်သူဖြစ်တာကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလန်ဒန်မြို့တော်ကဂုဏ်သုဆောင်ဆုကိုပေးအပ်ခဲ့ပါတယ်တချိန်ကကဘာကတော့အထူးယူလေးစားခဲ့ရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာအခုတော့လူအခွင့်အရေးကိစ္စတွေမှာလေးစားမှုမရှိတော့ဘူးလို့မြင်လာမိကြောင်းမတ်ဖာမနာကထောက်ပြပါတယ
် I think most of the people that supported Aung San Suu Kyi internationally and she was asking for international help now do not believe that Aung San Suu Kyi respects human rights
ဒီလိုကဒေါက်ဆန်းစုကြည်ကနိုင်ငံတကာအသိုက်အဝန်းကိုအကူအညီတောက်ခံခဲ့တယ်လို့နိုင်ငံတကာကလူအများစုကလည်းအကူအညီတပ်ပိုးပေးခဲ့ပါတယ်အခုတော့ဒေါက်ဆန်းစုကြည်ကလူခွင့်ရေးပေါ်လေးစားလိုက်နိုင်တယ်လို့မယုံကြည်ကြတော့တယ်လို့စစ်တပ်ကလူခွေရေးချိုးဖောက်နေတာကိုတော့သူမကအကာအကွယ်ပေးနေရဆိုပြီးပြစ်တင်ခံရပါတယ်။ဒေါက်ဆန်းစုကြည်ဟာစစ်တပ်ကိုထိ ंछ ုပ်နိုင်စွာမရှိတာမှန်ပေမဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လှုပ်ပေးနိုင်တာမျိုးလွတ်လပ်စွာပြောဆိုခွင့်တွေမှာဖိနှိပ်ထားတဲ့ဥပဒေတွေကိုဖြေလျှော့ပေးနိုင်တာတွေရှိပေမဲ့သူ့အနေနဲ့ဒါတွေလုပ်ဆောင်တာမရှိသေးပါဘူး
။ဒီဂုဏ်သုဆောင်စုကိုဒေါက်ဆန်းစုကြည်စီကပြန်လည်ရုပ်သိမ်းဖို့ကောင်စီဝင်တဦးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နယ်ဘွားပြည်ထိုင်နိုင်ငံသားမွန်ဆာအလီကအဆိုပြုခဲ့ပြီးကွန်မွန်ကောင်ဆယ်တရားရုံးမှအခြေတင်ဆွေးနွေးခဲ့ပြီးတဲ့နောက်ပြန်လည်ရုပ်သိမ်းတဲ့နဲ့ဆိုတဲ့ဆုံးဖြတ်ချက်ကို2019ရဲ့ရုံးတော်ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ Honorary Freedom ဂုဏ်သုဆောင်ဆုကိုဗြိတိန်ဝန်ကြီးချုပ်ဟောင်းဝက်စတန်ချာချီ၊ဂျူနာရှင်တနာရုဆီယာမ Nightingale အပြင်တောင်အာဖရိကနိုင်ငံကနယ်ဆန်မန်ဒဲလာနဲ့ဘုန်းတော်ကြီး Desmond Tutu, သိပ္ပံပါမောက Stephen Hawking တို့ကိုပေးအပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။